မြန်မာနိုင်ငံကနေထွက်ပြေးလာတဲ့ရိုဟင်ဂျာတောင်းဝန်ကျော်ကိုထားဖို့ကမ္ဘာအကြီးဆုံးဒုက္ခသည်စခန်းတစ်ခုကိုဘင်္ဂလားဒေ့ရှ်ကစောင့်နေတယ်လို့တာဝန်ရှိသူတွေကကြာသာပတိနေ့မှာပြောပါတယ်။လောလောဆယ်မှာနေဆက်တဲ့ချောက်ကပြန့်ကျဲနေတဲ့စခန်း၂၃ခုမှာရှိနေကြတဲ့ဒုက္ခသည်တွေကိုကောက်ဆက်ဘဇာဒေသကဗဟုစခန်းတစ်ခုတွေကိုပြောင်းရွှေ့မယ်လို့ဘင်္ဂလားဒေ့ရှ်ဘေးရန်ရွေး ကျွန်တော်တို့ဒီမန်ချက်က1989ခုနှစ်ကတည်းကဘင်္ဂလားဒေ့ရှ်ကိုရောက်လာတဲ့မြန်မာနိုင်ငံသားတွေအားလုံးကိုတနေရာထဲမှာထားဖို့ဖြစ်ပါတယ်လို့ဝန်ကြီး၆သတိက VOA ဘင်္ဂလားဒေ့ရှ်ဘာသာဌာနကိုပြောတာပါ။ဩဂုတ်လကတည်းကဆိုရင်ဘင်္ဂလားဒေ့ရှ်ကိုနောက်ထပ်ရိုဟင်ဂျာတွေအလုံးရင်းနဲ့ဝင်လာတာကြောင့်1988ခုနှစ်ကတည်းကရောက်နေတဲ့လူတွေနဲ့ဆိုရင်စုစုပေါင်း8သိန်းကျော်ရှိသွားပါပြီ။လက်ရှိမှာကမ္ဘာအကြီးဆုံးဒုက္ခသည်စခန်းဖြစ်သတ်မှတ်ထားကြတာကယူဂန္ဒါနိုင်ငံက BDBD ဒုက္ခသည်စခန်းဖြစ်ပြီးလူဦးရေ 2,850,000 လောက်ရှိပါတယ်။ကညာနိုင်ငံက The Derbs ဒုက္ခသည်စခန်းမှာတော့လူဦးရေ 2,400,000 ကျော်လောက်ရှိပါတယ်။ဩဂုတ်လ25ရက်မတိုင်ခင်ကရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့ဒေသခံတွေအပါအဝင်လူပေါင်းတသန်းကျော်ကိုကူညီဖို့ရမုံငွေဒေါ်လာ434သန်းလိုမယ်လို့ကုလသမဂ္ဂကကြေညာပြီးနေမှာပြောထားပါတယ်။